မြန်မာနိုင်ငံမှာရတအစိုးရအတိတ်တက်လာပြီးရဲ့တပတ်အတွင်းမှာပဲနိုင်ငံရေးအကျဉ်းသားတော်တော်များများပြန်လွတ်လာတာဟိုအပြောင်းလဲတွေတွေ့လာရတာမို့ပြည်တွင်းစစ်ကြောင့်အိန္ဒိယဂျန်ထိုင်းနိုင်ငံမှာခိုလုံနေရတဲ့ဒုက္ခတွေတွေကလည်းသူတို့ရဲ့အရေးကိုအများဆုံးဖြည့်ရှင်းပေးဖို့မျှော်လင့်နေကြပါတယ်အပြည့်အစုံကိုထိုင်းချီဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာထပ်ပြေးခိုလုံနေကြတဲ့မြန်မာဒုက္ခတွေကသသိန်းခွဲလောက်ရှိနေတာပါအများစုကတော့မြန်မာနိုင်ငံကိုပြန်ကျင်နေကြပြီဆိုပြီးကျင်းဒုက္ခတွေကော်မတီကတာဝန်ရှိသူတို့ကပြောပါတယ
်ကျွန်တော်ဒီမှာအနေလာတာလည်းကြာပြီအင်ရှင်လည်းကျွန်တော်အားနာပါပြီနောက်တော့ကျွန်တော်ရဲ့ future ကလည်းဒီထဲမှာကျွန်တော်မကြည့်ဘူးလေအဲ့ဒါကြောင့်မို့
နေရင်းကိုပြန်လာဖို့အတွက်အရင်ဦးသိန်းစိန်အစိုးရလက်ထက်မှာလည်းခေါ်ခဲ့ပေမဲ့လည်းပြန်ရင်ရင်ဆိုင်ရမယ့်ပြဿနာတွေကိုကြောက်တဲ့အတွက်ဒုက္ခတွေအများစုကမပြန်ခဲ့ကြဘူးလို့လည်းပြောပါတယ်
ဒီ company ထဲမှာကျွန်တော်စားကောင်းနေတယ်လေ company ကိုစားတဲ့လူကိုကျွန်တော်မပြောလဲ company မှာပါတဲ့လူတွေကဒီ company ကိုချုပ်ငိမ့်မှငိမ့်ရဲ့ကိုတည်ဆောက်နိုင်မှကျွန်တော်တို့ရဲ့လုံခြုံရေးကျွန်တော်ရဲ့စိတ်ကရရှိရေးလို့ကျွန်တော်ရနိုင်ဖြစ်တာပေါ့ဟုတ်တယ်မလားဟိုမှာကျွန်တော်ပြန်တယ်ဗျာနောက်ထပ်တိုက်ပွဲကြီးကျွန်တော်ထပ်ကြည့်လာမယ်ဆိုတာကြီးရှိခံတဲ့အခြေတခုမဟုတ်ဘူးမလားပြန်ကြည့်မယ်ဆို dignity ဘိုင်းမှာကျွန်တော်တို့အတိမမပြူကျွန်တော်ကြီးသဘောကြီးလားသူတွေပြန်လာတယ်ကျွန်တော်ပဲပါမျက်နှာသွားထားမယ်ဟုတ်တယ်မလားအကောင့်ကြီးကျွန်တော်ပြန်မယ်ဆိုရင်ဘယ်လိုပြန်လဲသူတော်မျိုးလုံးမလဲကျွန်တော်တို့ညီရပြဿနာကြီးဘယ်လိုလုံးမလဲကျွန်တော်တို့လက်ကြီးကိုဘယ်လိုလုံးမလဲဒီဟာတွေကိုဘယ်လိုအမှန်တမ်းပြပေးနိုင်မလဲတို့ကတို့ကလည်းဟိုမှာပြဿနာကြီးအများကြီးရှိအပေါ်မှာကျွန်တော်တို့ရဲ့ issue ကိုအမြန်အစားမလုပ်ရနဲ့ဖြည်းဖြည်းနဲ့တိတိကျကျပြဖို့ရည်ကြည့်တယ်ကျွန်တော်
ဒုက္ခတွေတွေနဲ့ပတ်သက်ပြီးအစိုးမြင်မှုတွေကိုတင်ကြားပေးနေတာတွေတွေ့ရတာမို့စိုးရိမ်မှုတွေရှိနေတဲ့အတွက်အခုအစိုးရပြစ်တက်လာတဲ့အခါမှာလဲအစိုးရပြစ်အနေနဲ့ဘလို့ဖြည့်ရှင်းပေးမယ်ဆိုတာကိုသိကျင်နေကြတဲ့အပြင်သူတို့ဘဝရှင်သန်ရည်တည်ရေးအတွက်အစီအစဉ်တွေကိုလည်းသိကျင်နေကြတယ်ဆိုပြီးပြောပါတယ်
။ဥပမာကျွန်တော်ပြန်တယ်ကျွန်တော်တို့ရဲ့ scale တွေကိုသူအသိမှပြုမလားမဖို့တင်ပြန်ပေးမလားကျွန်တော်တို့ကတင်နေကြီးဝရှိတာမဟုတ်ဘူးမွန်ကျလီနေလက်ရှိတဲ့တီဗီဟာမျိုးတွေအရကျွန်တော်တို့ target လို့သိမလားအရင်ကအစိုးရကကျွန်တော်တို့ကိုတပုံသားသမီးလို့သူကသတ်မှတ်ရမလားကျွေညိုးတယ်အခုအဲ့ဒီဟာအစီအစဉ်နေသေးလားဆိုတာအထက်တန်းကျောင်းကလို့မြန်မာသမိုင်းမှာလည်းသူကလေးချင်းစီနှောင်းလေမျိုးရနိုင်ငံမှာရောက်နေတဲ့ဒုက္ခတွေကတပုံတွေသားသမီးသဘောတွေကိုထောက်ခံတဲ့အုပ်စုဖြစ်တယ်ဆိုတာအဲ့ NLD အစိုးရနဲ့အခုသမဒအေးအစိုးရကကျွန်တော်တို့ဘယ်လိုသဘောထားလေးလဲဆိုတာကျွန်တော်တို့ကဒီလက်ဟိုတာအတွင်းရဟာလက်ကိုကြည့်နေတာပဲ
ပြီးခဲ့တဲ့အစိုးရလက်ထက်ကရန်ကုန် UNHCR ကကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေနေရာရင်းကိုပြန်တဲ့အခါမှာတဦးချင်းပြန်မလားအုပ်စုလိုက်ပြန်မလားဆိုတဲ့သဘောထားတွေကိုမေးမြန်းခဲ့တယ်လို့ဘာတွေပြင်ဆင်ပေးရမလဲဆိုတဲ့အခြေအနေတွေကိုပါမေးမြန်းခဲ့ပါတယ်။အဲ့ဒီတုန်းကတော့ဒုက္ခသည်တွေဘက်ကကုလသမဂ္ဂရဲ့ဒုက္ခသည်တွေပေါ်ချမှတ်ထားတဲ့စံချိန်စံညွန့်တွေနဲ့အညီနေရာရင်းကိုပြန်လိုတယ်ဆိုပြီးပြောဆိုခဲ့ကြဘူးပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3000ခွဲခန့်ခိုးလုံနေထိုင်နေကြပါတယ်။ဒီဒုက္ခသည်အရေးကိစ္စဟာတာယင်သာလက်တက်ကင်တွေနယ်စပ်ရေးရမှာတာဝန်ယူနေတဲ့ဝန်ကြီးဌာနတွေနဲ့လည်းသက်ဆိုင်နေတာမို့အစိုးရအသည့်အနေနဲ့ပြည်တွင်းညဉ့်ဉျေးရေးကိုဖော်ဆောင်ပြီးပြည်လည်အောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအဆင်ပြေနိုင်မယ်လို့လည်းဒုက္ခသည်တွေကယူဆနေကြတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်မှာတော့ပြည်တွင်းငင်းငင်းရေးကိုလည်းအဓိကထားလှုပ်ဆောင်မယ်လို့ပြောဆိုထားတာမို့အမြန်ဆုံးဖြစ်လာနိုင်ဖို့တော့မျှော်လင့်နေကြပါရဲ့ရှင်